Malaysia ma myama lu myo tcho a chan phe khan de naw pai long chou yi so yin chin ne tha ni bian lu de myama lu myo de twet myama a na bai ni ne long gan shin tcho ga aku nyi de sa saung yet pe ni bi phit par de tcho ga ngwe che a phin kun nyi cha de lu tcho ga ra win saung mu long gan ni ne kun nyi cha da phit par de song san mi myan tha de ko ta nyu ga set pyo pya pi ba la shin
Kuala Lumpur ni ga myama a mya su shi de yakwet tkhu ma myama a chu a chan phe khan mu de phit pi de naw pai ဒီအနီးအနားဒေသတဝိုက်မှာလှုပ်လှုပ်နေကြတဲ့မြန်မာလူမျိုးတွေအနေနဲ့လုံခြုံရေးစိုးရိမ်ချက်တွေကြောင့်နေရက်ပြန်လို့ကြတဲ့အချိန်မှာပဲအခုလိုမျိုးအကူအညီတွေရောက်လာတာဖြစ်ပါတယ်။အကူအညီတွေကတော့ဒီမလေးရှားကိုရောက်လာတဲ့မြန်မာအစိုးရကုစရယ်အဖွဲ့ကယူဆောင်လာတာဖြစ်ပြီးတော့အာနာပါနီအနေနဲ့ကူညီနိုင်မဲ့အခြေအနေကိုလည်းမြန်မာကုစရယ်အဖွဲ့ကနေပြီးတော့လေ့လာစုံစမ်းနေတယ်လို့ဒီမလေးရှားမှာရှိတဲ့ကပုန်းနာယီကူညီမှုအဖွဲ့ကကုစစော်ကပြောပါတယ
်။အခုလောလောဆယ်တော့အခုဟိုမှာပေါ့ဖုန်းကြောင်းမှာလာပြီးတော့သူတို့ဟာဒီဒုဝင်ကြီးနဲ့လာပြီးတော့လှူသွားတယ်။ဟွာဥအောင်ကိုဝင်ကမောဇာဘန်က US 5000ဥဇော်ဇော်မတ်မြန်မာက US 2000နောက်အစိုးရဆန်လေးရနေပြီးတော့တသိန်း5000လှူသွားပါတယ်။ငွေချအဲ့ဒါငွေချတသိန်း5000ပေါ့နော်။ဟုတ်ကလျာဏမိတ်တာအတင်းက6000လှူသွားတယ်။အဲ6000ကမြန်မာကျပ်ငွေကိုအဝါ US လိုရတာကတော့ဥသောသောက2000နဲ့ဥအောင်ကိုဝင်ကမ္ဘောဇာဘဏ်က US 5000အဲ့ဒါလိုရပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါကအခုလာတဲ့ဒုဝင်ကြီးတွေနဲ့အတူပေးလိုက်တာလား
ဟုတ်ကဲ့ဒုဝင်ကြီးတွေနဲ့အတူလိုရတာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့မြန်မာအာဏာဝင်တွေလာတဲ့အခုကိုယ်စားလှယ်အဖွဲ့ကရောဘာတွေအကူအညီပေးဖို့ရှိပါလဲဘာတွေအကူအညီပေးမယ်လို့ပြောပါလဲ
အာမြန်မာအာဏာဝင်တွေကတော့လောဆယ်ကကျွန်တော်တို့ဒီဆလယ်နယ်မြေပေါ့နော်အဲထွက်ပြေးတိမ်းရှောင်လာတဲ့ကျွန်တော်တို့ဒီဒုက္ခသည်လို့ဆိုရမှာပေါ့အဲ့ဒီသူတွေကိုတော့ဒီမြန်မာပြည်ပြန်ဖို့အရေးကိုသူတို့ကိုကြီးဆောင်ရွက်ပေးမယ်လို့ပြောရပါတယ်။အဲဒုက္ခသည်တွေနဲ့လည်းသူတို့ကိုယ်တိုင်ကိုရောက်ပြောရပါတယ်ခင်ဗျာ
။တချင်ထဲမှာတော့ဒီနိုင်ငံကြီးဒုဝင်ကြီးဦးစင်အောင်ဦးဆောင်တဲ့မြန်မာအစိုးရကုစရယ်အဖွဲ့ဟာမလေးရှားအာဏာပိုင်တွေနဲ့ဒီကနေ့မှတွေ့ဆုံပါတယ်။အသေးစိတ်ကိုထုတ်ပြန်တာမရှိသေးပေမဲ့ဖြစ်ခဲ့တဲ့အခြေအနေတွေကိုစုံစမ်းလေ့လာဖို့နဲ့ဌာနေပြန်လို့တဲ့မြန်မာတွေကိုကူညီဆောင်ရွက်သွားဖို့ရှိတယ်လို့သိရပါတယ်။မလေးရှားအာဏာပိုင်တွေကတော့ဒီအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေဟာမြန်မာအချင်းချင်းဖြစ်တယ်ဆိုပြီးတော့ယူဆထားတာတွေ့ရပါတယ်။ဒါကြောင့်လည်းပဲမြန်မာရွှေပြောင်းလုပ်သားတွေကိုတထောင်လောက်နေပါဖမ်းဆီးခဲ့ရမှာအဲ့ဒီအထဲတရားဝင်ဆဲဆာတမ်းမရှိသူ100လောက်ကိုတွေ့ရတယ်လို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်။ဖြစ်ခဲ့တဲ့အဖြစ်အပျက်ပေါ်မှာလည်းပုံကြီးချက်ပြီးတော့ကောလာဟာရာတွေထွက်လာတာတွေ့ရတယ်လို့ရန်ကုန်မလေးရှားတန်ယုံကပြောခွင့်ရသူ Harvis Nabzia က view ကိုပြောပါတယ
်။ Only three were killed. Actually the information that you received from theBurmese migrant in Kuala Lumpur is
အတခံရတာ3ဦးပဲရှိပါတယ်ကွာလာလမ်ပူမှာရှိတဲ့မြန်မာရွှေပြောင်းအလို့သမားရက်ွက်ကရတဲ့သတင်းတွေဟာပုံကြီးချက်ပြောတာတွေများပါတယ်ခုရက်ထိတရားဝင်ရရှိတဲ့သတင်းတွေအရ3ဦးအတခံရတာပါပဲဒါဟာလည်းအဲ့ဒီမှာရှိတဲ့မြန်မာတွေအချင်းချင်းကြားဖြစ်တာပါမြန်မာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားမှာဖြစ်တာပ
ါစိုးရိမ်မှုတွေကြောင့်မလို့နေရက်ကိုပြန်လို့တဲ့မလေးရှားရောက်မြန်မာတွေအတွက်လေယာဉ်ကုမ္ပဏီအချို့ကလည်းအကူအညီတွေပေးဖို့အတွက်ကန့်လန့်နေပါတယ်အရှေ့ဝင်းလေကြောင်းလိုင်းကတော့ဒီမလေးရှားကနေပြီးတော့ပြန်ရောက်လာတဲ့မြန်မာတွေအတွက်မြန်မာနိုင်ငံတည်းသူတို့နေရာကိုပြန်ထိုင်ဖို့ဒီပြည်ရင်းပြည့်ဆွဲတဲ့ခီးစဉ်တွေမှာအခမဲ့စီးနှင်းနိုင်အောင်စီစဉ်ဆောင်ရွက်ပေးသွားမယ်လို့အဲ့ဒီလေကြောင်းလိုင်းရဲ့စီးပွားရေးဌာနညွှန်ကြားမှုမတ်ရင်ညိုမြစ်ကပြောပါတယ
်ကျမတို့အခုဘယ်လိုအစီအစဉ်လုပ်ထားလဲဆိုတော့ကျမတို့အခု domestic ပဲဖြစ်နေရပေါ့နော်ဒီပြည်ရင်းပြည့်ဆွဲတဲ့လေကြောင်းလိုင်းဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့ဒီပြန်လာခဲ့ရင်သူတို့ဒီနေသူတို့နေရက်တွေပေါ့နော်ပြန်ခဲ့မြန်ရန်ကုန်မှာမဟုတ်ဘဲနဲ့နေဒီမှာဖြစ်ခဲ့ရင်ကျမတို့ဆွဲနေတဲ့ destination တွေဖြစ်ခဲ့ရင်ကျမတို့ကအဲ့ဒီဟာတွေကိုသူတို့ပို့ပေးမယ်ပေါ့နော်သူတို့ပြန်ချင်တဲ့သူရဲ့နေရက်ကိုပြည်ရင်းခီးစဉ်တွေမှာစီစဉ်ပေးမယ်လို့ကျမတို့အစီအစဉ်လုပ်ထားပါတယ်ကိုဟုတ်ကဲ့
မလေးရှားကမြန်မာလူသားဆိုတဲ့ကိစ္စမြန်မာလူသမားဆိုတာကိုဘယ်လိုထောက်ထားပြစရာ
ဟုတ်အခုသူတို့လေတကယ်လို့ပြန်လာရင်သူတို့ကျမတို့စီကိုကိုယ်တိုင်ငါဆက်သွဲပေါ့နော်ဒါမှမဟုတ်သူရဲ့ work permit ရဲ့သူတို့ရဲ့ဒီ passport လေးရယူလာပြီးတော့ကျမတို့ရုံးမှာလာဆက်သွဲလို့ရပါတယ်ကို
Golden မြန်မာလေကြောင်းလိုင်းကလည်းပြပခီးစင်တွေမှာအကူအညီပေးဖို့ပြင်ဆင်ဆောင်ရနေတယ်လို့ဒီလေကြောင်းလိုင်းတာဝန်ရှိသူတူက viewer ကိုပြောပါတယ
်ကျွန်တော်ကဒီပါအဓိကပေါ့ဘယ်မလေးဆိုင်နေမှာလုံးနေမြန်မာနေတာနဲ့2မီတာကြီးပေါ့နော်ကျွန်တော်ဒီမြန်မာဒီကိုပြန်လာဖို့ရရတော့ကျွန်တော် airline မှာပထမတစ်ခုကတော့မလေးရှားကိုကျွန်တော်ကတကယ်တင်ပေးဆိုဒီဆိုရမရှိသေးတဲ့ဒါလားပေါ့ကွယ်အခုလောလောဆယ်ကြီးလေးကဟိုပါပေါ့အဲစနေဘူးရဲ့ဘန်ဒေါ့ရဲ့မန်လီရဲ့ပဲပြီးဆွဲနေတာပေါ့ကွယ်အဲ့အတွက်ကြောင့်ကျွန်တော်ကဘယ်လိုလုပ်ပြီးမလဲဆိုတော့ဟိုပေါ့သူလက်ရှိပြီးဆွဲနေတဲ့စနေဘူးရန်တော်စနေဘူးမန်လီဘန်ဒေါ့ရန်တော်ဘန်ဒေါ့မန်လီကိုကျွန်တော်ဟိုရှေ့ကြောင်းလိုက်နဲ့ဒီရှေ့မှာလေကြောင်းလိုက်နဲ့စီးနင်းလိုက်ပါလို့ရပါတယ်ကိုလိုက်ပါတဲ့အခါမှာကျွန်တော်ကလက်မှတ်ထားကိုအကုန်လုံး free ပေးထားပါတယ်အဓိကဟို စင်ကာပူလေဆိပ်အထွန်ရဲ့ဘဏ္ဍာလေဆိပ်အထွန်နှစ်ခုပဲပြီးဆောင်ပါပါကို
မလေးရှားမှာရောက်နေတဲ့မြန်မာအစိုးရကုစားရေးအဖွဲ့အနေနဲ့ကတော့လူသမားတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တရားတွေ့ဆုံမယ်လို့သိရပြီးတော့အထူးသဖြင့်ဒီမြန်မာအလုပ်သမားတွေရဲ့အခက်အခဲနဲ့စိုးရိမ်ချက်တွေကိုလေ့လာစုံစမ်းသွားမှာဖြစ်တယ်လို့သိရပါတယ်မလေးရှားရောက်မြန်မာအချို့ကတော့ဒီမလေးရှားမှာဖြစ်ခဲ့တဲ့အဖြစ်ပျက်နဲ့ပတ်သက်လို့လူမှုကွန်ရက်အင်တာနက်တွေမှာရေးသားပြောဆိုမှုတွေဟာဖြစ်ပျက်နေတဲ့အခြေအနေတွေတက်လွန်ကဲပြီးတော့ရေးသားပြောဆိုနေကြတယ်ဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်ခင်ဗျာ